ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ပြည်နယ်နိုင်ငံဟာအများပြည်သူနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နိုင်ငံကပဋိညာဉ်စာချုပ်ကိုချိုးဖောက်ပြီးအာဏာသုံးနှင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆွဆွဲလိုက်ပါတယ်။ဒါအပြင်မျှတတဲ့တရားစီရင်ရေးမရှိတဲ့အပေါ်ဝေဖန်နေကြတာကိုလည်းငြင်းပယ်နေတဲ့အကြောင်းလီဇာစလိုင်းဂျနီဗာမြို့ကဖေးပို့တဲ့သတင်းကိုပြောပြချင်ပါတယ်။ပြည်နယ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တည်းသတင်းတော့၃ဦးကိုထောင်ဒဏ်ချမှတ်ခဲ့တာကိုကြည့်ရင်BNN ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတဲ့အလားအလာကိုခံမနိုင်ပါတယ်။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ထောင်ဒဏ်15နှစ်ထိချမှတ်ခဲ့တာပါ။ BNN နိုင်ငံမှာအစိုးရဌာနကမဟုတ်တဲ့သတင်းသမားတွေ၊ဘလော့ဂါတွေ၊အွန်လိုင်းပေါ်မှာဝေဖန်သုံးသပ်ချက်ရေးသူတွေ၊လူအခွင့်အရေးလှုပ်ရှားသူတွေကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဥပဒေမဲ့ဖမ်းဆီးနေတာတွေတိုးလာနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီပြောခွင့်ရအမျိုးသမီးရဗီနာဆမ်ဒဆန်ကပြောပါတယ်။ပကြလိကင်ကထောင်နှံချလိုက်တဲ့သတင်းတော့၃ဦးစလုံးကိုတရားရုံးတင်ကြားလာခြင်းမရှိဘဲတာချီဖမ်းဆီးခဲ့တာပါ။သူတို့အမှုကိုကြည့်ရင်တရားမျှတစွာစစ်ဆေးစီရင်ခဲ့ခြင်းမရှိတဲ့ပေါ်အထူးစိုးရိမ်မိတယ်လို့ဆမ်ဒဆန်ကပြောပါတယ်
။ Many of them are kept effectively incommunicado in detention. They do not have access to their families.
သူတို့ရင်းကအများစုကိုအချင်းစခန်းထဲမှာတိုက်ပိတ်ထားတာပါ။မိသားစုနဲ့လည်းတွေ့ဖို့မရကြပါဘူး။ရှင်းနေတာငှားဖွင့်မရပါဘူး။တစ်ဖက်မှာလည်းသူတို့ကိုနှိမ့်ပတ်နှိပ်စက်တဲ့လက္ခဏာမျိုးတွေ့ရသလိုကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေဆိုရင်လည်းစီးကုသကိုနှိမ့်ပယ်ခံရတဲ့အခြေအနေမျိုးတွေကြားနေရပါတယ
်။ဒါပြင်ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့စူးစမ်းသူတွေကိုဗီယက်နမ်အာဏာပိုင်တွေကချင်းချောက်တာလက်စားချေတာမျိုးတွေလုပ်နေတာကိုစိုးရိမ်မိတယ်လို့လည်းသူမကပြောပါတယ်ဗီယက်နမ်ရဲ့လူအခွင့်အရေးဆိုင်ရာသတင်းအချက်အလက်တွေကုလသမဂ္ဂအဖွဲ့အစည်းကိုမျှဝေထောက်ပံ့ဖို့ကြိုးစားသူတွေကိုလည်းအပြင်းထန်တားမြစ်ထားကြောင်းလည်းဆမ်ဒါဆနီကပြောပါတယ
် The kinds of reprisals and intimidation that they face can include just harassment, travel bans
ချင်းချောက်လက်စားချေတယ်ဆိုတဲ့လုပ်ရက်တွေထဲမှာအမျိုးမျိုးနောက်ဆက်ပေးတာမျိုးခီးသွားလာခွင့်ပိတ်ပင်တာမျိုးအလုံးနဲ့မဲ့ဖြစ်အောင်လုပ်တာမျိုးကိုဒီလက်ရောက်တိုက်ခိုက်တာမျိုးနဲ့အကြောင်းဝင်ဖမ်းဆီးပြီးညှဉ်းပန်းတာမျိုးတွေအထိပါဝင်နိုင်တာပါဒါကြောင့်ဒီကိစ္စကိုသတိပေးပြောဆိုဖို့ကကျွန်မတို့အတွက်သိအရေးကြီးပါတယ
်ဒီကိစ္စတွေအတွက်စိုးရိမ်ပူပန်ကြောင်းဗီယက်နမ်အစိုးရကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြေညာသွားဖို့ရှိပြီးပြည်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုတာကိုရာဇဝတ်မှုပုံမှန်တွေနဲ့အရေးယူအပြစ်ပေးတာတွေရပ်တန့်မှုကိုလည်းတောင်းဆိုသွားမယ်လို့သူမကပြောပါတယ်။ပြည်နယ်ပြည်သူတွေဟာသူတို့ရဲ့အခြေခံလူအခွင့်အရေးအတွက်လှုပ်ရှားရမှာအကြောက်တရားနဲ့လက်စားချေခံရမယ့်အန္တရာယ်မျိုးမရှိသင့်ဘူးလို့လည်းသူမကပြောဆိုပါတယ်ခင်ဗျာ။